တရုတ်အရှေ့ဘက်ပင်လယ်ပြင်အတွင်းတရုတ်နဲ့ရုရှားတပတ်ကြာရေတပ်ပူးတွဲစီရေးလက်ချင်းမှုပြီးဆုံးသွားပြီလို့ရုရှားကာကွယ်ဌာနကထုတ်ပြန်ပါတယ်။ဒီလက်ချင်းမှုထဲမှာရင်းမြုပ်ဘုံနေစစ်သင်္ဘောကပစ်ခတ်တဲ့နည်းတွေနဲ့ရန်သူရင်ငုံသင်္ဘောကိုဖမ်းဆီးချိန်ဘုံနဲ့လက်ချင်းမှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ရုရှားရေတပ်ရဲ့တပ်ဆွဲတစ်ခုဖြစ်တဲ့ Pacific စစ်သင်္ဘောအုပ်စုနဲ့တရုတ်ရေတပ်တို့နိုင်ငံပူးတွဲစီရေးလက်ချင်းမှုသဘောတူညီချက်အရပြုလုပ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောဆိုပါတယ်ဒီဇင်ဘာလ21ရက်နေ့ကနေ28ရက်နေ့အထိနှစ်နိုင်ငံရေတပ်ပူးတွဲစီရေးလက်ချက်မှုကိုတရုတ်ပြည်ကွေချမ်းပြည်နယ်ကရှိုချန်ဂျိုရှန်နဲ့တိုင်ဂျိုဒေသပင်လယ်ပြင်အတွင်ပြုလုပ်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရသတင်းဌာနတွေကကြေညာပါတယ်တရုတ်ပင်လယ်ပြင်အတွင်ရုရှားစစ်သင်္ဘောတွေနဲ့တရုတ်စစ်သင်္ဘောတွေမောင်းနှင်ခဲ့ပြီးရုရှားစစ်သင်္ဘောတွေကမစ်ဆိုင်းတုံးတွေအပါအဝင်လက်နက်တွေပစ်ခတ်တာတရုတ်ရုရှားရေတပ်သားတွေကတရုတ်မက်ဒရင်စကားနဲ့ပြောဆိုဆက်သွယ်နေတာအစတဲ့ဗီဒီယိုတွေကိုရုရှားကာဝေးဝင်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒီနေ့မကုံမင်စကားပြောဆိုဖို့ရှိတယ်လို့ရုရှားအစိုးရပိုင်း TASS သတင်းဌာနကပြောဆိုခဲ့ပါတယ်။